လေးငယ်တွေကိုတရားမဝင်ခိုင်းစေနေမှုနဲ့အန္တရာယ်များတဲ့လုပ်ငန်းခွင်တွေမှာခိုင်းစေမှုစတဲ့ပြဿနာတွေကိုအစိုးရတွေကထုတ်ဖော်ပြောဆိုလာတဲ့အတွက်ကလေးငယ်ခိုင်းစေမှုအရေးအတွက်ယော့နေလာတယ်လို့ကုလသမဂ္ဂအပိပိဆိုင်ရာအလုပ်သမားအဖွဲ့အစည်းဖြစ်တဲ့ ILO ကကြေညာပါတယ်ကဘာတပွားမှာကလေးလုတ်သားပေါင်း168တန်းရှိတဲ့အထက်ကထက်ဝက်ခန့်ဟာအာရှနိုင်ငံတွေမှာအများဆုံးဖြစ်တဲ့အကြောင်း VOA သတင်းတောက်ရွန်ကော်ဘင်ရေးသားပေးပို့ထားတဲ့သတင်းဆောင်မကိုမတ်မေဆန်ဒီကပြောပြမှာဖြစ်ပါတယ်ခင်ဗျာ
ကုလသမဂ္ဂ BB ဆိုင်ရာလူသမားအဖွဲ့အစည်း ILO ရဲ့အစီရင်ခံစာအရကဘာတပွားမှာကလေးလုတ်သားပေါင်း168တန်းရှိတဲ့နဲ့89တန်းဟာအာရှပစိဖိတ်နိုင်ငံတွေမှာအများဆုံးတွေ့ရတယ်လို့ဆိုပါတယ်အဲ့ထက34တန်းဟာအနေရများတဲ့လုပ်ငန်းခွင်တွေမှာလုပ်ကင်နေကြတဲ့အတွက်သူတို့ရဲ့ကျန်းမာရေးနဲ့စိတ်ဓာတ်ဖွံ့ဖြိုးမှုအပိုင်းတွေမှာပါဓာတ်ရိုက်ထိခိုက်စေခဲ့ပါတယ်။စိုက်ပျိုးရေးကဏ္ဍဟာအဓိကတရားခံဖြစ်ပြီးကလေးငယ်တွေဟာလေကွင်းထဲမှာအလုပ်လုပ်ကင်တဲ့အခါမှာလူကိုအနေရရှိစေတဲ့ဓာတုပိုးသက်ဆေးဝါးနဲ့ဓာတ်မြေဩဇာတို့နဲ့ထိတွေ့နေရတယ်လို့အာရှပစိဖိတ်ဒေသတွင်းဆိုင်ရာကလေးလူသားရေးကျွမ်းကျင်သူဆင်မန်ဆင်ကပြောပါတယ်။ဒါမဲ့အလဲအလတ်ဝင်ငွေရှိတဲ့တိုင်းပြည်တွေမှာလည်းကလေးငယ်တွေကိုလုံခြုံမှုမရှိတဲ့စက်ရုံလုပ်ငန်းတွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာလုပ်ကိုင်နေတာပိုများလာတယ်လို့သူကပြောပါတယ
် Agriculture still is largely the biggest culprit where you find hazardous work
အနေအများတဲ့အလုပ်တွေတွေ့နိုင်တာကတော့စိုက်ပျိုးရေးလုပ်ငန်းကအဓိကတရားခံပါပဲဒါပေမဲ့တချို့စက်ရုံလုပ်ငန်းတွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာလည်းရှိပါတယ်ဒါမဲ့ဒီဆက်ပြိုးရေးလုပ်ငန်းတွေမှာကလေးလုတ်သားခိုင်းစေမှုအရေးအတွက်ကတော့အကြီးမားဆုံးဖြစ်ပါတယ်
။လာအိုနိုင်ငံမှာ90ရာခိုင်နှုန်းသောကလေးလုတ်သားတွေကိုဆိုက်ပြိုးရေးလုပ်ငန်းတွေမှာတွေ့ရပြီးတော့အလေအလတ်ဝင်ငွေရှိတဲ့အင်ဒိုနီးရှားနိုင်ငံမှာတော့55ရာခိုင်နှုန်းကိုဆိုက်ပြိုးရေးလုပ်ငန်းတွေမှာတွေ့ရပြီးတော့30ရာခိုင်နှုန်းကိုဝန်ဆောင်မှုလုပ်ငန်းတွေမှာတွေ့ရတာဖြစ်ပါတယ်။ဒါမဲ့တိုးတက်မှုတချို့တော့ရှိပါတယ်။2000ခုနှစ်လေ့လာသူတွေစပြီးစစ်ဆေးခဲ့တဲ့အချိန်ကစပြီးတော့2012ခုနှစ်မှာတော့ကဘာတဝမ်းမှာကလေးလုတ်သားပေါင်း98တန်းရော့သွားခဲ့ပါတယ်။နောက်ပြီးအမျိုးသမီးကလေးလုတ်သားဦးရေလေးအဲ့ဒီအချိန်ထက်စာရင်40ရာခိုင်နှုန်းကျသွားခဲ့ပါတယ်။အမျိုးသားကလေးလုတ်သားကတော့25ရာခိုင်နှုန်းကျသွားပါတယ်။ဒါပေမဲ့တချို့အိမ်တွေမှာအိမ်ပေါ်အဖြစ်လုတ်ကင်တဲ့သူတွေအများကြီးရှိသေးတာကြောင့်အာရှပစိဖိတ်ဒေသတွေမှာကလေးငယ်ခိုင်းစီမှုပပျောက်ရေးတတ်မှတ်ချက်ကိုရောက်နိုင်မှုလိုသေးရဲ့လို့ဆင်းကဆက်ပြောပါတယ်။
I think in Asia also in many other parts much of child labor remains hidden certain
အရှာမှာတချို့ပုံကွယ်နေတဲ့ကလေးလူသားတွေကြံနေပါသေးတယ်တချို့နေရာတွေမှာကြတော့ဖမ်းလို့မရဘူးဥပမာကလေးအိမ်ဖော်တွေလိုမျိုးတော့သူတို့တွေကိုကြတော့အများပြည်သူတွေမျက်စိနဲ့မမြင်နိုင်ပါဘူ
းမြန်မာနိုင်ငံမှာတော့အသက်73နှစ်နဲ့အထက်ကလေးငယ်တွေကိုဆရာဝန်လက်မှတ်နဲ့သာခိုင်းစေနိုင်ပေမဲ့ပင်ပန်းတဲ့အလုပ်တွေမှာမခိုင်းစေရဘူးလို့ဆိုပေမဲ့ကလေးငယ်အများစုကိုစားတောက်ဆိုင်လုပ်ငန်းတွေမှာခိုင်းစီတာတွေ့ရတယ်လို့အလုသမားကြီးရအငင်းပွားမှုခုံသမားတိကောင်စီကအလုသမားကိုစလေဦးရဲနိုင်ဝင်းကအခုလိုပြောပါတယ်
။၁၈နှစ်ကနေပြီးတော့73နှစ်လောက်ရှိတဲ့ကလေးငယ်တွေကဒီစားတောက်ဆိုင်တွေလက်ပေးဆိုင်တွေကအများစုလုံနေကြတာတွေ့ရတယ်။ဟောအလုချိန်ကပြောရင်လည်းသူတို့သိပ်ပြီးတော့များပါတယ်။ဒီနေ့ကမနေ့9နှစ်တော့ညနေ10နှစ်ဆက်ဆံစီလုံနေရတာနော်။ဒါဟိုဘာမှပြီးအနှံ့များမှဖြစ်နေတာရန်ကုန်မြို့တစ်မြို့တည်းမှာကိုကျွန်တော်တို့ဆက်မှန်ရမှုရဆိုရင်ဒါဟို9000ဆက်တယ်ရှိနိုင်တယ်နော်။အဲ့တော့ဟိုတစ်ဖက်ကတော့ဥပဒေရတော့ခိုင်းလို့မရဘူးဆိုရင်ကလေးတွေရဲ့လက်ကြည့်လူမှုဘဝအခြေအနေရကောမိသားစုရဲ့စာဝတ်နေရေးအကျက်တဲ့ကြောင့်အဲ့လိုလုပ်ငန်းတွေမှာလုပ်နေရတဲ့ကလေးတွေအများကြီးပဲ။နောက်ဆိုးတဲ့ကဘာလဲဆိုတော့ဒီကလေးတွေနဲ့ပတ်သက်ရင်ဟလာဟိုစပုံနေတာကလည်းမရှိဘူး။စင်းကြီးစည်းကိုင်းနဲ့စနေတကြဟလာဟိုဥစ္စာတွေကလည်းမရှိရကြတော့လုပ်ငန်းရှင်တွေဘက်ကအလုပ်ရှင်တွေကဆိုးရင်ဆိုးတယ်လို့ဒီကလေးတွေကနှိမ့်သက်တဲ့တန်ကိုခံရတယ်။နောက်တစ်ခါဒီကလေးငယ်တွေကပညာသင်ကြားခွင့်လိုအခွင့်အရေးတွေဆုံးရှုံးနေအဲ့တော့ဒီကလေးတွေရဲ့အနာဂတ်ကဒီလိုငငယ်တဲ့အညွန့်ချိုးခံတဲ့အခြေအနေဖြစ်နေတာဒါကကျွန်တော်တို့တိုင်းပြည်ကလေးလူတွေမှာနဲ့တပတ်တဲ့တကယ်ပဂရီအခြေအနေပါပဲ
ပုံမကောင်းမွန်တဲ့အစိုးရ policy နဲ့အသိပညာပေးမှုတွေကလည်းကလေးလူသားအခြေအနေတိုးတက်မှုအပိုင်းမှာကောင်းတဲ့အချက်တွေပဲလို့ဆင်းကပြောပါတယ်အင်ဒိုနီးရှားဖိလစ်ပိုင်အိန္ဒိယနဲ့တရုတ်နိုင်ငံတွေမှာတော့လူအတိုင်းအဝန်းကိုအကာအကွယ်ပြုတဲ့အစီအစဉ်တွေကိုအကောင့်ထဲဖော်လာကြပြီလို့သူကပြောပါတယ်ဒါမဲ့အစိုးရရဲ့အနေနဲ့သူတို့လှုပ်ဆောင်နေတာတွေကိုအားရကျေနပ်နေတဲ့အတွက်အနာဂတ်မှာတိုးတက်မှုမရှိမှာကိုစိုးရိမ်မိတယ်လို့သူကအခုလိုပြောပါတယ
် I really am very concerned about this issue of complacency because this is the
အစိုးရကသူတို့လှုပ်တာဟုတ်နေပြီဆိုပြီးထင်နေမှာကိုတော့ကျွန်မအယမ်းမဲ့စိတ်ပူမိပါတယ်အဲ့ဒါဆိုရင်2016ခုနှစ်အတွက်ကျမတို့ရဲ့ထောင်စုနှစ်ဖွံ့ဖြိုးမှုရည်မှန်းချက်ပန်းနိုင်ကိုရောက်မှာမဟုတ်ပါဘူးအဲ့ဒါဆိုရင်တော့နောက်၄နှစ်2020ကျရင်တော့မှရောက်မှာမဟုတ်ပါဘူး
ကလေးလူသားပပျောက်ဖို့အတွက် ်ခလေးတငယ်တွေပညာသင်ကြားနိုင်ရေးအားနည်းချက်ရှိတဲ့လူမှုအတိုင်းအဝန်းတွေကိုအကာအကွယ်ပေးရေးနဲ့အလုပ်သမားဈေးကွက်ထဲမှာကောင်းမွန်တဲ့လှုပ်အားကားနဲ့အလုပ်သမားတွေကိုအကာအကွယ် ပေးရလို့လိုအပ်တဲ့အကြောင်း IELTS ကထည့်သွင်းပြောဆိုသွားပါတယ်ရှင်။